လဘနော့အစိုးရကိုဆန့်ကျင်တဲ့ရှီယိုင်ဟာဇဘိုလာစစ်သွေးကြအဖွဲ့ကဥဆောင်ပြီးကျင်းပတဲ့လူမှုဆန္ဒပြပွဲကြီးကိုဘေရုတ်မြို့နယ်မှာကျင်းပရမှာလူမှုသိမ်းတဲ့ချီတက်ရောက်ခဲ့ပါလေ။တောက်ကြနေ့ကဆန္ဒပြသူတွေဟာလဘနော့အလံများကိုညီညွတ်မှုပြသတဲ့အနေနဲ့ကန်ဆောင်ခွေရန်ပြသပါလေ။ဒါပေမဲ့သူတို့ဟာဟာဇီဘိုလာတို့ရဲ့အဝါရောင်ကက်အုပ်ထုပ်တွေကိုလည်းဆောင်းထားကြပါလေ။ဒါအပြင်အဆောင်ထူထပ်စွာချထားတဲ့အစိုးရရုံးနေရဲ့အပြင်ဘက်မှာရဲအကန့်အသတ်မရှိထိုင်းတပိတ်ကိုဆန္ဒပြသူတွေကပြုလုပ်ရမှာဝင်ကြီးချုပ်ဖော်ဝတ်စီနီယိုရာဟာရုံးတွင်မှသိမ့်မိနေပါလေ။ဆန္ဒပြသူတို့ကမစ္စတာစီနီယိုရာယာဒူးကမထွက်မချင်းသူတို့နေရာကဖယ်မပေးဘူးလို့ပြောပါလေ။ဟာဇီဘိုလာဖွဲ့ကညီညွတ်တဲ့အမျိုးသားအစိုးရအဖွဲ့တွေကိုတောင်းဆိုရရှိပါလေ။သူကိုယာဒူးကဖယ်ရှားဖို့ကြိုးပမ်းချက်တွေကိုသူတွန်းလှန်မယ်လို့ကတိပြုထားတဲ့အကြောင်းမစ္စတာစီနီယိုရာကပြောပါလေ။သူကအစိုးရအဖွဲ့တစ်ဖွဲ့ကိုဖယ်ရှားဖို့ဆိုတာဟာလွတ်တော်ကလွဲပြီးတခြားနည်းလမ်းမရှိဘူးလို့ပြောကြပါလေ။ဝါရှင်တန်မြို့တော်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရတောင်ကီစီကအီရန်နဲ့ဆီးရီးယားတို့ရဲ့အားပေးမှုကိုရယူပြီးဟာဇဘိုလာနဲ့သူ့ရဲ့မဟာမိတ်တွေဟာလေဗနွန်ကိုမတီးမငြိမ်ဖြစ်အောင်လုပ်နေတဲ့အတွက်အမေရိကန်ကအထူးတလဲစိုးရိမ်မကင်းဖြစ်မိကြောင်းပြောကြားပါတယ်။